ဆက်သွေးကြအုပ်စုဟာသူ့ကိုလှုပ်ကြံဖို့ကြံစည်တဲ့အကျန်းဖက်သမားတွေရဲလို့ဆုံးချလိုက်ပြီးပါလက်စတိုင်းသမ္မတမာမူဒ်အဘတ်စ်ကဟာမတ်စ်မဆွေးနွေးဘူးလို့ပြောကြပါတယ်။ဗုဒ္ဓဦးနဲ့ပါလက်စတိုင်းသားများကိုမင်ကြားရမှာမစ္စတာအဘတ်စ်ကလွန်ခဲ့တဲ့အပဖာတာတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပြီးဂါဇာကိုသိမ်းယူမှုဟာဟာမတ်စ်ကအာဏာသိမ်းယူမှုဖြစ်တယ်လို့ဆိုကားရှုတ်ချခဲ့ပါတယ်။အနောက်ဘက်ကန်ကိုဖာတာကထင်းချုပ်ထားဆဲရှိပါတယ်။မနေ့စောစောပိုင်းအစ္စရေးစစ်တပ်ကဂါဇာတိုက်ခိုက်မှုမှာပါလက်စတိုင်းသား၄ယောက်ကိုပြစ်တက်ခဲ့ပါတယ်။ဒီနောက်ဟာမတ်စ်ကဂါဇာကိုသိမ်းပိုက်ခဲ့ပြီးတဲ့နောက်အဲ့ဒီနယ်မြေကိုအစ္စရေးကပထမဆုံးအကြိမ်၄ချောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဂါဇာတဲကအရေးပေါ်ဆေးကုသမှုလိုအပ်တဲ့ပါလက်စတိုင်းသားများကိုအစ္စရေးကဝင်ခွင့်ပြုမယ်လို့အစ္စရေးအရာရှိများကပြောပါတယ်။